ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေအမောင်ကိုကြော်လွားခဲ့သူတယောက်အကြောင်းကိုပြောပြချင်ပါတယ်ဘဝကိုအရှုံးမခံပဲအကောင်းဆုံးဖြစ်အောင်ကြိုးစားရင်းအသက်ရှင်နိုင်ကြပါစေစစ်တီတော့တချို့စစ်ပွဲမှာတန်ရာရကြပါတယ်။တချို့ဆိုရင်အသက်ဆွန့်လွတ်သွားခဲ့ကြတဲ့အထိပါပဲ။တချို့ကခြေပြက်ဒုက္ခိတဘဝကိုရောက်ခဲ့ကြရတယ်။တချို့လည်းမျက်မမြင်ဘဝကိုရောက်ခဲ့ကြပါတယ်။သို့ပေမဲ့အနိုင်မခံအရှုံးမပေးစိတ်ဓာတ်နဲ့ဘဝတိုက်ပွဲကိုအဲ့ဒီအထက်မှမလောက်သားလောက်ဖြစ်သူတူကတော့ဘိုကြီးဂျယ်ရယ်လောင်ရီဆိုသူပဲဖြစ်ပါတယ်။ဘိုကြီးလောင်ရီဟာအနိုင်မခံအရှုံးမပေးသောစိတ်ဓာတ်ဖြင့်အားထုတ်ကြိုးပမ်းခဲ့ရာသူကိုယ်သူအောင်မြင်ကြော်ကြားတဲ့ပညာရှင်တဦးဘဝကိုရောက်ရှိစေခဲ့ပါတယ်။ဒါတွင်မကသေးပဲအားကစားနည်းအတော်တော်များများမှလည်းထူးချွန်ပေါက်မြောက်သူတဦးဖြစ်ခဲ့ပါတယ်။ဘိုကြီးလောင်ရီဟာ1914ခုနှစ်ပထမကမ္ဘာစစ်ကြီးအတွင်းနူဗေးချယ်ပယ်တိုက်ပွဲမှာမျက်စိကွယ်ခဲ့ရတာဖြစ်ပါတယ်။နက်နက်ခင်းတစ်ခုမှာပိုကြီးလောင်ရီဟာကရုတ်ချင်းကနေရန်သူတဲ့အချိန်ရန်သူဘက်ကပြစ်လိုက်တဲ့ကြီးစံဟာပိုကြီးလောင်ရီရဲ့နှထင်းတစ်ဖက်ကဝင်ပြီးအခြားတစ်ဖက်ကနေပြန်ထွက်သွားပါတယ်။မျက်လုံးများပျက်စီးသွားခြင်းမရှိပေမဲ့မျက်ကြောကတော့လုံးဝပျက်စီးပြန်ရောက်တဲ့အခါမှာတော့သူ့လိုပင်မျက်စိကွယ်ခဲ့ပြီးမျက်မမြင်များအတွက်ဆောင်ရွက်ခဲ့သူစာအာသာပြာဆန်ကသူနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။ပြီးတော့လက်နှိပ်ဆက်ရိုက်တဲ့ပညာကိုသင်ဖို့အကြံပေးလာပါတယ်။ဗိုလ်ကြီးလောင်ရီဟာများမကြာမီအတွင်းမှာပဲမျက်မမြင်တဦးမှာဖြစ်ထွန်းလေးရှိတဲ့စတ်ထမအာယုံကိုရလာခဲ့ပါတယ်။ဒီအာယုံကပို့ပြီးထက်မြက်လာတယ်။ဘလောက်အထီတောင်ထက်မြက်တယ်လဲဆိုရင်တစ်ခါမှမရောက်ဘူးသေးတဲ့ဟိုတယ်ဒါမှမဟုတ်အိမ်တအိမ်ကိုရောက်သွားပြီးအနီးအနားပတ်ဝန်းကျင်အနေအထားများကိုတကြိမ်ထိတွေ့ပြီးတာနဲ့အဲ့ဒီနေရာကိုကျွမ်းကျွမ်းကျင်ကျင်ဝင်ရောက်နိုင်တာကိုတွေ့မျက်မမြင်တူဟာအမိခိုကင်းတဲ့အဆင့်ကိုရောက်အောင်စွမ်းဆောင်နိုင်ပြီးဆိုရင်သူဟာမျက်စိမြင်သူတူလိုပဲပျော်ရွှင်မှုကိုရရှိနိုင်မှာဖြစ်ပါတယ်။လူအဖွဲ့အစည်းထဲမှာအသုံးဝင်တန်ဖိုးရှိသူတူဖြစ်လာနိုင်မယ်လို့ဗိုလ်ကြီးလောင်ရီကယုံကြည်ထားပါတယ်။သူကနောက်တစ်ဆင့်အဖြစ်စိတ်ဒန်စတန်စေယုံမှာအနိုင်ပညာကိုစိတ်ဒန်စတန်မှာပထမဆုံးအမျိုးသားအနိုင်ပညာရှင်အဖြစ်အောင်မြင်လာခဲ့တယ်။မစ္စတာဆက်စေယုံမှာအနိုင်ပညာရှင်အဖြစ်ခန့်အပ်ခြင်းခံခဲ့ရပါတယ်။သူဟာဗီယက်နာ၊ကိုဗင်ဟော့ဂင်နဲ့စတော့ဟ်ဟ ோம் မြို့များကိုသွားပြီးအပေါ့စားကုထုံးပညာကိုလေ့လာသင်ယူခဲ့ပါတယ်။သို့ပေမဲ့သူကအကျော်အယိုးအနိုင်ပညာကိုပဲစိတ်ဝင်စားတဲ့အတွက်လန်ဒန်မှာရှိတဲ့ကောလိပ်တစ်ခုမှာအကျော်အယိုးအနိုင်ပညာသင်ကျောင်းသားအဖြစ်လျှောက်ထားခဲ့ပါတယ်။အဲ့ဒီကောလိပ်ကနေဒီပုသားပညာရှင်ဖြစ်လာခဲ့ပါတယ်။သူဟာအမေရိကန်ပြည်ထောင်စုကိုခရီးလဲ့လဲပြီးအကျော်အယိုးအနိုင်ပညာကိုစတင်ဖော်ထုတ်ခဲ့သူဒေါက်တာစတီဗတ်တန်သွားရောက်ပြီးလောင်ရီဟာသတိထားမိလက်အောင်ထူးခြားတဲ့ပုံကိုယ်တူဖြစ်ပါတယ်။အရက်ကထောင်ထောင်မောင်းမောင်းကိုယ်ခန္ဓာတုတ်ခိုင်ပြီးကြန့်ခိုင်တောင့်တင်းသူတူဖြစ်ပါတယ်။သူစကားပြောတဲ့အခါမှာလည်းအာမန်အပြည့်အဝရှိသူတူဖြစ်ပါတယ်။မျက်မမြင်တူရဲ့စတ်ထမအာယုံကိုမရသေးမီပထမ3နှစ်လောက်မှာကျွန်တော်ဟာတကယ်အမောင်ထုကြီးထဲမှာနေရသူတူလို့ခံစားခဲ့ရပါတယ်။ပူရမဲ့ဘဝကိုရောက်နေရတယ်။အဲ့ဒီတော့ကိုကိုကိုတံပိုးထားတဲ့အနေနဲ့အာယုံခံစွမ်းရည်တစ်ခုတော့ထားရမယ်။အဲ့ဒါကြောင့်အာကစားနည်းတွေကိုလေ့လာလိုက်စားပြီးလှုပ်ဆောင်ကိုကာယကြန့်ခိုင်ဖွံ့ဖြိုးမှုဟာစိတ်သက်ကြဆင်းမှုကိုပျောက်ကင်းစေတဲ့ဆေးတဖုံလို့ကျွန်တော်ယုံကြည်ထားတယ်ဗျာလို့သူကပြောပြခဲ့ပါတယ်။တကယ်တမ်းလွယ်ကူလာတဲ့လှုပ်တော့မဟုတ်ပါဘူး။ဖွဲအိတ်တိတ်ကိုထိုးနိုင်ဖို့အတွက်6လလောက်လေ့ကျင့်ခဲ့ရပါတယ်။သူဟာအကျော်ယောဂများနဲ့ပတ်သက်ပြီးကုသရာမှာလဲထူးချွန်ထက်မြက်သူသူကအလုပ်တစ်ခုကိုလုပ်ပြီးဆိုရင်စိတ်ရောကိုယ်ပါမြုပ်နှံထားတဲ့အတွက်အောင်မြင်မှုကိုရရှိခဲ့ခြင်းပဲဖြစ်ပါတယ်။အားကစားဘက်မှာအထူးသဖြင့်ရေကူးဘက်မှာသူ့ရဲ့အောင်မြင်မှုများဟာအခြားသူ့လိုလူမျိုးတွေရဲ့အောင်မြင်မှုထက်မလျှော့သေးတာမကမတားလောက်စရာပါပဲ။ရေကူးတဲ့ယုံများမကရေကန်ပေါင်းကိုရောက်မရောက်ဆိုတာကိုလည်းတက်လက်မအကွာလောက်ကနေခံစားမန်းဆနိုင်ကြောင်းတွေ့ရပါတယ်။နောက်ပိုင်းရေငုပ်ချင်းကိုပါပြုတ်လုလာနိုင်ခဲ့ပါတယ်။ မြန်မာမိများခိုင်90ရေကူးပြိုင်ပွဲတစ်ပွဲမှာသူကစံချိန်တက်တင်နိုင်ခဲ့ပါတယ်လူကောင်းများနဲ့ရောပြပြန်ရတဲ့အသက်ကယ်ပြိုင်ပွဲတစ်ခုမှာသူကငွေတစ်စိတ်ဆုရရှိခဲ့ပါတယ်နောက်ပိုင်းမှာလဝိလက်ကျင်နဲ့ဖွဲပေါ်လုံးကိုထိုးရမှာလဲကျွမ်းကျင်လာခဲ့ပါတယ်လဝိထိုးရမှာပတ်ဝန်းကျင်ရဲ့ဖိအားကိုခံစားပြီးထိုးကြောင်ပြောပြပါတယ်ပြင်သစ်ပြီးပါရီမြို့မှာအာကစားအသင်းတစ်သင်းမှာလဲ အိုင်ယာလန်ဘုရင်တပ်ဖွဲ့ရဲ့ဟဲဗီဝိတ်တန်လဝိတ်ချန်ပီယံတက်ချက်ကြီးမာတင်ဘက်ကလေးနဲ့၄ချီ၄လာထိုးတက်ပြနိုင်ခဲ့ပါတယ်။မြေမြင်ဘဝအပြေးစံချိန်ကိုလည်းတိုးတက်ကောင်းမွန်အောင်လေ့ကျင့်ခဲ့ပါသေးတယ်။ကျေးလက်ဒေသများကိုသွားရောက်ပြီးယုံလိုက်မြင်းစည်းကျင့်ရေခဲပြင်လျှော်စီးနောက်ဆုံးရွက်လီပင်စီးလိုက်ပါသေးတယ်။ တင်ယူစရာရှိသည့်များကိုဇွဲခတ်ပြီးတင်ယူခဲ့သူဖြစ်တာကိုတွေ့ရပါတယ်။သူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့အကျိုးအယောအနှိပ်ပညာသည်တဦးအဖြစ်လူအများရဲ့ကျမ်းမာရေးကိုကူညီနိုင်ခြင်းပဲဖြစ်ပါတယ်။သူ့အတွက်ပြောခဲ့တဲ့ကွန်ပျူတာများကတော့ကျုပ်တယောက်ချင်းအနေဖြင့်ပြောရရင်ကျုပ်အပေါ်မှာသူ့ကျေးဇူးတွေဟာဆက်လို့မကုန်လောက်အောင်တင်ရှိနေပါတယ်။ ဘိုးကြီးလောင်ရီဟာကျမ်းမာချင်းနဲ့ပျော်ရွှင်ခြင်းရဲ့တော့ချက်ကိုတွေ့ရှိခဲ့သူဖြစ်ပါတယ်။ဒီတကားပေါက်သေးကိုဘသူမဆိုဝင်နိုင်အောင်သူကတကားချက်တွေကိုဖွင့်ပေးခဲ့ခြင်းဖြစ်တယ်။ဖျားခင်ကလူသားတိုင်းရဲ့ယဉ်ထဲမှာဆံပကာအင်အားကြီးမားလာတဲ့ဝိညာဉ်ကိုထည့်ပေးထားတော်မူတယ်။အဲ့ဒီဝိညာဉ်ဆံပကာကိုအသုံးပြုပြီးကြောက်စရာကောင်းလာတဲ့မြင့်မြင့်ဒုက္ခတာဘဝကိုဘလို့ကြော်လွားလ ထဲမှာအတုံးကျစုတဦးဖြစ်လာစေတဲ့ဘဝမျိုးကိုဘယ်လိုထူထောင်နိုင်လဲဆိုတာကိုဘူဂျီဂျယ်ရယ်လောင်ရီကဒုက္ခိတမဟုတ်သူအားလုံးကိုပြသသွားခဲ့ပါတယ်။တကယ်တော့မြင့်မြင့်ဘူဂျီလောင်ရီဟာထူချာမှသားလောက်တဲ့စိတ်ဓာတ်ကိုပိုင်ဆိုင်သူတဦးဖြစ်ပါတယ်။ထူချာမှသားလောက်တဲ့အောင်မြင်မှုကိုရရှိခဲ့သူဖြစ်တယ်။ဘဝအောင်မြင်ရေးမှာဘာအဓိကလဲဆိုတာကိုလက်တွေ့ပြသသွားသူတဦးလည်းဖြစ်ပါတယ်။ဘဝအသက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်နားဆင်စေချင်ပါတယ်။ကောရိန္သုဩဝါဒဒုတိယဆောင်ခန်းကြီး၄အငယ်၁၆မှာငါတို့ဤပြင်လူသည်ဖောက်ပြန်ပျက်စီးခြင်းသို့ရောက်တော်လဲအတွင်းလူမူကားတစ်နှစ်ထက်တစ်နှစ်ပြုပြင်ခြင်းကိုခံရ၏ဒီသမာကျမ်းလေးကိုအားလုံးကြားပူကြပါလိမ့်မယ်အကြံမြင့်အားဖြင့်တော့အပြင်လူနဲ့အတွင်းလူဆိုတာကိုတွေ့ရပါတယ်ဒီအတိုင်းစဉ်းစားမယ်ဆိုရင်အတွင်းလူဆိုတာဘလို့ပါလဲလို့စဉ်းစားမိပါလိမ့်မယ်အတွင်းလူကတော့ဝိညာဉ်အတ္တပဲဖြစ်တယ်လို့ဆိုခြင်းဖြစ်ပါတယ်ရှင်းလင်းစွာပြောရမယ်ဆိုရင်ဝိညာဉ်အတ္တာနဲ့ဘဝအတ္တာပဲဖြစ်ပါတယ်အပြင်လူကဘဝအတ္တာအတွင်းလူကဝိညာဉ်အတ္တာဖြစ်တယ်ဝေဖရန်ရိုဒါဆိုတဲ့လူတစ်ယောက်ဟာအကျော်အစ်စ်ရောင်ယောဂါကိုနှစ်ပေါင်းမြောက်များစွာခံစားနေရတဲ့ကြားကစိတ်အားထက်သန်ဆုံးခရစ်ယာန်တစ်ယောက်ဖြစ်ခဲ့ပါတယ်နေကောင်းရဲ့လားလို့သူများတွေကမေးရင်သူကပြုံးရွှင်စွာနဲ့နေကောင်းပါတယ်လို့ဖြေကြားခဲ့ပါတယ်သူရဲ့ဝေဒနာကိုသိထားကြတဲ့လူတချို့ကတော့သူ့ရဲ့ရိုးသားမှုကိုမေးခွန်းထုတ်ကြပါတယ်။ဝေဒနာတွေဒီလောက်များတဲ့ကြားကနေကောင်းတယ်လို့ဘာလို့ဖြေနိုင်တာလဲလို့ဝေဖရက်ကိုမေးတဲ့အခါကျွန်တော်ဟာကျွန်တော်ဘလို့ခံစားရတာနဲ့တိတ်မဆိုင်ပါဘူး။ကျွန်တော်ရဲ့ဝေဒနာခံစားနေရတဲ့အပိုင်းဟာအခွန်ပိုင်းဖြစ်ပါတယ်။ကျွန်တော်ဖြစ်တဲ့အထဲကတော့နေကောင်းနေပါတယ်။ဒီလိုအတွေးနဲ့အဖြေမျိုးကိုကြားပူးကြပါသလား။ဝေဖရက်ပြောချင်တဲ့အခွန်ဟာအပြင်လူပဲဖြစ်တယ်။ကျမတို့ကိုဘုရားသခင်ကဖန်ဆင်းကလေးကအပြင်လူရဲ့ခန္ဓာကိုပုံသဏ္ဍာန်တော်နဲ့အညီဖန်ဆင်းခဲ့ပြီးအတွေးလူဖြစ်တဲ့ဇီဝအတ္တကိုမုတ်သွင်းပေးခဲ့ခြင်းဖြစ်တယ်လို့ကျမအနေနဲ့နားလည်မိပါတယ်။ရှင်ဘောလူအားဖြင့်ဘုရားသခင်ဖွင့်ပြတဲ့နှုတ်ကပတ်တမန်ကျမ်းမှာတော့ယာယီတဲဖြစ်သောငါတို့မြေအိမ်သည်ပြက်လင်ကောင်းကင်ဘုံ၌လူလက်ဖြင့်မလုပ်ဘဲဖျားသခင်ဖန်ဆင်းတော်မူသောနေဆာသာရအိမ်ရှိကြောင်းကိုငါတို့သိကြ၏ငါတို့သည်မြေအိမ်၌ရှိစဉ်တွင်ကောင်းကင်အိမ်ထဲသို့ဝင်စားခြင်းကအလွန်တောင်းတလိုချင်သောစိတ်ရှိ၍ညီးတွားမြည်တမ်းလျက်နေကြ၏လို့ကောရိန္သုဩဝါဒဒုတိယဆောင်ခန်းကြီး၅အငယ်၁ကနေ၂မှာဖော်ပြထားတာတွေ့ရပါတယ်ဝေဖရက်ခွန်လို့ခေါ်တဲ့အရာကိုရှင်ပေါလူကယာယီတဲလို့ထပ်တူပြုဖော်ပြထားတာဖြစ်ပါတယ်ဝေဖရက်ရဲ့ယာယီတဲမြေနေအိမ်ဟာဝေဒနာခံစားပြီးတဖြည်းဖြည်းပျက်စီးနေတော်လဲပဲဒါဟာအတွင်းလူရဲ့ယာယီခိုလုံရနေအိမ်ဖြစ်ကြောင်းကိုသူကောင်းစွာသိထားခဲ့ပါတယ်တနေ့သောအခါမှာကောင်းကင်ဘုံမှာစောင့်ကြိုနေမဲ့ထာရနေအိမ်နဲ့ဖလှယ်ရမှာကိုလည်းသိပါတယ်ဒါကတော့သူ့ရဲ့စိတ်ချမှုပဲဖြစ်တယ်ဆိုတာကိုတွေ့ရတယ်ဒါပေမဲ့ဒီအချိန်မတိုင်မီအထိ ဝေဖရက်အတွင်းလူဟာတနေ့ထက်တနေ့အသက်ပြုတ်ပြင်ခြင်းခံရလျက်ရှိကြောင်းသူသိလျက်ရှိနေပါတယ်မိတ်ဆွေနေကောင်းရဲ့လားယာယီတဲဖြစ်တဲ့အပြင်လူမှာရိုင်းနဲ့နေပြီလားအရေးမကြီးပါဘူးခရစ်တော်သခင်ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းလက်ခံယုံကြည်မယ်ဆိုရင်တော့အပြင်လူတဲခါထွက်လာမယ်အတွင်းလူဝိညာဉ်အတ္တတာကိုလက်ခံပေးမယ်သာရအိမ်တော်ကိုရောက်ရှိခံစားရမှာဖြစ်ကြောင်းပြောပြစေ